အမေရိကန်ပြည်ထောင်စုမှာတရားဥပဒေအထက်မှာဘယ်သူမှမရှိဘူးလို့ဆိုကြပေမဲ့သမရတယောက်ကရာဇဝတ်နဲ့ပတ်သက်လာရဲဆိုရင်ကဘလို့ဖြစ်လာနိုင်ပါသလဲဒေါ်နယ်ထရန့်ဟာသူ့ရဲ့ရှေ့နေဟောင်းကိုဟန်ဆွဆွဲခံနေရတဲ့ပြစ်မှုတွေနဲ့ပတ်သက်ကြောင်းပုံမပေါ်လွင်ထင်ရှားလာနေပါတယ်ဒါကြောင့်တရားစွဲဆိုခံရနိုင်သလားဒါမှမဟုတ်နိုင်ငံရေးနည်းနဲ့ကုစားနိုင်သလားဆိုတာ VOA သတင်းတော့ဂျင်းမလွန်ရဲ့သုံးသပ်ချက်ကိုဦးကျော်စန္ဒကတင်ပြမှာပါရှင
်ဒေါ်နယ်ထရန့်ရဲ့ရှေ့နေဟောင်းမိုက်ကယ်ကိုဟန်ကသူဟာမဲဆွယ်ရန်ပုံငွေဆိုင်ရာဥပဒေကိုချိုးဖောက်ခဲ့တာကထရန့်ရဲ့ညွန်ကြားချက်အရလုခဲ့တာဖြစ်တယ်လို့ဆိုလာပြီးတဲ့နောက်ဒီကိစ္စပေါ်ပေါက်လာတာဖြစ်ပါတယ်ထရန့်ကတော့အနောက်ဗီဂျီးနီးယားပြည်နယ်မှာလူထုကိုတရားဟောတဲ့အခါမှာဒါကိုထက်မပြောပဲသူ့အဆိုအရလက်ထက်မှာအမေရိကန်ထက်မှန်ပြီးတော့အနိုင်ရနေရဲကဘာတဝှမ်းလုံးရဲ့လေးစားမှုကိုရရှိလာတဲ့အမေရိကန်ပြည်အရင်းပထမဖြစ်တယ်ဆိုပြီးပြောဆိုနေပါလေ
Under our administration America is winning again and America is being respected again all over the world it's America
ဒါပေမဲ့ရှင်နေဟောင်းကိုဟန်ရဲ့ပြစ်မှုနဲ့ဒေါ်နယ်ထရန့်ရဲ့မဲဆွေရေးမန်နေဂျာပေါ်မနဖော့ရဲ့ငွေကြေးလိမ်လည်မှုတို့ဟာပြိုင်ဘက်ဒီမိုကရက်တစ်အဖို့မတကင်ပြုလုပ်လာမဲ့စက်တမ်ဘာရဲ့ရွေးကောက်ပွဲမှာထိုးနှက်တိုက်ခိုက်စရာနိုင်ငံရေးလက်နက်တွေဖြစ်သွားခဲ့ပါတယ်။ထဲလွတ်တော်ဒီမိုကရက်အမတ်အများစုရဲ့ခေါင်းဆောင်ရှက်ရှူမာကလွတ်တော်ရင်းမှာအခုလိုပြောသွားခဲ့တာ
ပါ။ If my Republican colleagues remain silent, the party is becoming a co-conspirator.In the culture of
corruption. ကျွန်တော်ရဲ့ Republican မိတ်ဆွေတွေတိုင်းပြည်နဲ့ဖွဲ့စည်းပုံဥပဒေရဲ့မျက်နှာမထောက်ပဲဒီကိစ္စမှာနှုတ်ဆက်နေကြမယ်ဆိုရင်ခင်ဗျားတို့ပါတီဟာသမရနဲ့ပတ်သက်နေတဲ့ခြားစားပျက်စီးမှုမှာအလိုတူအလိုပါတွေဖြစ်သွားပါလိမ့်မယ
်ဥပဒေရေးရနဲ့ပတ်သက်ပြီးသုံးသပ်သူတွေကတော့ကိုဟန်ကျူးလွန်တဲ့အမှုတွေမှာသမရပတ်သက်နေနိုင်တဲ့ကိစ္စဟာသမရကိုဥပဒေရအန်ဒီအကြောက်ဆွနိုင်တယ်လို့ဆိုနေကြပါတယ
် He is potentially now an unindicted co-conspiratorand could be in
ခုကတော့သူဟာစွဲချက်တင်မခံရသေးတဲ့ပူပေါင်းကြံစီသူပါစွဲချက်တင်ခံရနိုင်ပါလေအခုမေးရမှာကလက်ရှိတာဝန်ထမ်းဆောင်ဆဲသမရတယောက်ကိုစွဲချက်တင်လို့ရမရဆိုတာပဲဖြစ်ပါတယ်သူကိုစွဆွဲပစ်တင်နိုင်နေဆိုတာကတော့ရှင်းပါတယ်ဒါပေမဲ့အဲ့ဒီလိုစွဆွဲပစ်တင်ဖို့ impeach လုပ်ဖို့ဆိုတာကလည်းအောက်လူတော်နဲ့အထက်လူတော်မှာသူရဲ့ Republican Party ကအားသာနေရင်မဖြစ်နိုင်ပါဘူ
း George Washington တက္ကသိုလ်ဥပဒေပါမခ Paul Swift Berman ပြောသွားတာဖြစ်ပါတယ်တကယ်လို့သမ္မတဟာနောက်ဆုံးတနေ့ရာဇဝတ်မှုတစုံတရာနဲ့စွဲချက်တင်ခံရနိုင်ခြင်းရှိလာတဲ့ဆိုရင်တော့တရားရုံးရဲ့စွဲချက်ထက်လွှတ်တော်မှာဆွဆွဲပစ်တင်ခံရတာကမှသူ့အတွက်ပူပြီးသက်သာရရနိုင်ပါတယ်။တာဝန်ထမ်းဆောင်ဆဲသမ္မတတယောက်ကိုစွဲချက်တင်မခံရနိုင်အောင်တားဆီးနိုင်ခွင့်ရှိတဲ့ဌာနတွင်လက်ညံချက်တွေကတရားရေးဌာနမှာတားဆီးကြည့်ရှိလာခဲ့တာပါ။1998-99တုန်းကသမ္မတဘီလ်ကလင်တန်တခါဒီမတိုင်ခင်1994ကလည်းရစ်ချတ်နက်ဆန်တို့ကိုဆွဆွဲပစ်တင်ရေးနဲ့စုံစမ်းစစ်ဆေးမှုတွေအတွင်းဒီလက်ညွန်ချက်တွေအတိုင်းဖြစ်သွားခဲ့တာပါပဲ။ဒါပေမဲ့သမ္မတတယောက်ဟာယာရုစတန်ထမ်းဆောင်ပြီးရဲ့နောက်မှာတော့တရားရုံးမှာသူ့ကိုရာဇဝတ်မှုနဲ့စွဲချက်မတင်ရဘူးလို့ဖွဲ့စည်းပုံဥပဒေကတားမြစ်ထားတာမရှိပါဘူး။သမ္မတကလင်တန်ဟာမိုနီကာလဝင်းစကီနဲ့ရှုပ်တဲ့ကိစ္စလင်ညာထွက်ဆိုခဲ့တဲ့အတွက်အောက်လွှတ်တော်ကဆွဆွဲပစ်တင်တာခံရပေမဲ့အထွတ်လွှတ်တော်ကစစ်ဆေးတဲ့အခါမှာတရေသေးလွှတ်ခဲ့ပါတယ်။သမ္မတနစ်ဆင်ကတော့အောက်လွှတ်တော်ကဆွဆွဲပစ်တင်ဖို့စတင်ချိန်မှာပဲရာထူးကနှုတ်ထွက်သွားခဲ့ပါတယ်။ဒါကဥပဒေကြောင့်ပါ။တခါနိုင်ငံရေးအရာကြည့်မယ်ဆိုရင်အခုခါမှာအထက်လွှတ်တော်က Republican အမတ်တွေလက်ထက်မှာရှိနေသေးပါ။နိုဝင်ဘာသက်တမ်းဘဝရွေးကောက်ပွဲမှာအောက်လွှတ်တော်ကို Democrat တွေကလွှမ်းမိုးပြီး Donald Trump ကိုဆွဆွဲပစ်တင်မယ် impeach လုပ်မယ်ဆိုသည့်တိုင်အောင်အထက်လွှတ်တော်ကတော့စစ်ဆေးရမှာဖြစ်ပါတယ
်။ The fact that he might not be able to be prosecuted while president might cause some people to think
သမ္မတတယောက်ကိုပြစ်မှုထင်ရှားစီရင်ဖို့အထက်လွှတ်တော်အမတ်3ပုံ2ပုံရဲ့မဲလိုအပ်ပါတယ်သမ္မတ2ယောက်ကိုဆွဆွဲပြစ်တင်ခဲ့ဘူးပါတယ်သမ္မတအန်ဒရူးဂျွန်ဆန်ရောဘေးကလင်တန်ပါယာရုကဖယ်ရှားတာမခံခဲ့ရပါဘူ
းဥပဒေကြောင့်သုံးသက်သူဆိုင်ခရစ်စနာပါကက်ပြောသွားတာဖြစ်ပါတယ်သမ္မတရဲ့ရှင်နေရူဂျီဂျူလီယာနီကတော့သမ္မတဟာဆွဆွဲစစ်ဆေးမှုတွေခံရနိုင်တယ်ဆိုတဲ့ကိစ္စကိုလုံးဝပယ်ချပါတယ်
ဆွဆွဲမမြတ်တဲ့ကိစ္စဟာလုံးဝအတိအပြည့်မရှိဘူးလို့ထင်ပါတယ်။အဲဒီလိုလှုပ်ရှားအကြောင်းလုံးဝမရှိပါဘူး။သူဟာရုရှားနဲ့လည်းထိတ်တဲမတွေ့ပါဘူး။တရားစီရင်ရေးကိုလည်းမပိတ်ဆို့ပါဘူး။ကိုရင်ပြောသမျှကိုတက်တည်မပြနိုင်ပါဘူး။နိုင်ငံရေးယူရွက်ချက်အတွက်ပဲဆွဆွဲမမြတ်နိုင်ပါလိမ့်မယ်။အဲဒီလိုလုပ်ရင်လည်းအမေရိကန်လူလူကအုံကြွဆန့်ကျင်ပါလိမ့်မယ
်။ဒီလိုပါပဲသမ္မတတယောက်ကိုဆွဆွဲချက်နဲ့စစ်ဆင်မဲ့လုတ်တိုင်းဥပဒေကြောင့်နဲ့နိုင်ငံရေးရိုးအကြအထိတ်အညှိတွေရှိတဲ့စမြဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကိုစတင်တည်ထောင်ခဲ့ကြသူတွေကအုပ်ချုပ်ရေးဥပဒေပြည့်ရေးတရားစီရင်ရေးဆိုတဲ့မနိုင်ဆုံးရအကြမ်းမှာ အာဏာသိကြခုတ်ဝေမှုကိုလည်းမထိခိုက်ရလေအောင်သမ္မတကလည်းကွန်ဂရက်လွှတ်တော်တနည်းအားဖြင့်ဥပဒေပြုအဖွဲ့ကထိမ့်ညှိနိုင်အောင်ဒီလိုစီစဉ်ထားခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်သမ္မတဒေါ်နယ်ထရမ့်ဟာရာဇဝတ်မှုတစုံတရာနဲ့ဆွဆွဲခံလာရရင်လေဒါကိုတရားသူကြီးတွေဂျူရီလူကြီးတွေကမဆုံးဖြတ်ပဲကွန်ဂရက်လွှတ်တော်ကသာဆုံးဖြတ်နိုင်မယ်အလားအလာရှိနေကြပါတယ်ခင်ဗျာ။